ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ပြဿနာတွေအပါအဝင်နှစ်နိုင်ငံကြားကိစ္စရပ်တွေကိုဆွေးနွေးနိုင်ဖို့မြန်မာအစိုးရရဲ့အထူးတန်ကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုရှေ့သတင်းပတ်ထဲမှာသွားမှာဖြစ်တဲ့အကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနကပြောပါရတယ်။တစ်ချိန်တည်းမှာပဲမြန်မာအစိုးရရဲ့ရခိုင်ပြည်နယ်စုံစမ်းစစ်ဆေးရေးကော်မရှင်ဟာမောင်တော်မြို့ကိုဒီကနေ့သွားရောက်ခဲ့ပြီးဒေသခံတွေနဲ့တွေ့ဆုံခဲ့တဲ့အကြောင်းကိုဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြမှာပါရှင်။
မြန်မာဒုတိယနိုင်ငံသားရေးဝန်ကြီးဦးကျော်တင်ဦးဆောင်တဲ့မြန်မာဆိုရအထူးတန်ကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုရှေ့လာမဲ့သတင်းပတ်အတွင်းမှာတွေ့ရောက်မှာဖြစ်ပါတယ်။ဒီခီးစဉ်အတွင်းမှာရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခအပါအဝင်နိုင်ငံကိစ္စရပ်တွေကိုဆွေးနွေးသွားဖို့ရှိတယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနရဲ့အမြဲတမ်းအတွင်းဝန်ဦးကျော်စရာက VOA ကိုပြောပါတယ
်။အဓိကတော့ကျွန်တော်တို့ဒီနိုင်ငံနော်ဒီဂျာမာပေါ့လေနားလည်းမို့ပုံမို့တိဆောက်တဲ့အနေထားလဲဒါရေကြဲလေးတွေပါပါတယ်။ဒါပေမဲ့ကျွန်တော်တို့လုတ်ဆောင်တဲ့ပတ်သက်ပြီးသူတို့တွေနော်ဟိုပုံမပြီးတော့မှချစ်တမှုလေးဟိုမြင့်တင်ခြင်းတဲ့သဘောလည်းပါပါတယ်။နိုင်ငံသားမှာဒီ FOC ဆိုရက်ရန်ရားလေးတစ်ခုရှိပါတယ်။အဲ့ဒါတော့ Foreign Office Consultation ပေါ့နော်။အဲ့တော့ကျွန်တော်တို့ရှေ့ကလူဝင်ကြီးနေပါလေ။တစ်ဖက်ပေါ်တွေ့ဆုံကြတယ်ဆွေးနွေးကြတယ်။ပြီးခဲ့တဲ့ဒီဇင်ဘာထဲမှာလည်းကျွန်တော်တို့ဘက်ကအလှည့်ကြတော့ဆွေးနွေးဖို့ရှိတယ်။အဲ့ဒီမှာအကြောင်းအရာမတော်ပြဘူးပေါ့လေ။မတော်ပြတဲ့ခါကျတော့ကဲအဲ့ဒါလည်းပါတပိုင်းကနောက်တစ်ခါသူတို့နဲ့ချစ်တမှုလည်းနော်တော့ဒီမြင့်တင်မှုဆက်သဘောလေးနဲ့ကျွန်တော်တို့ဒါပြန်ဝိုင်းကိုစဉ်းစားပြတဲ့သဘောပါခင်ဗျ။သူတို့ရှိရတော့ကျွန်တော်တို့နားလည်သလောက်ကတော့ဒါဝင်ကြီးချုပ်နဲ့တွေ့ဖို့ရှိမယ်။နော်လာရခါဆိုသူ့ရဲ့နိုင်ငံချင်းဝင်ကြီးပေါ့လေအဲ့ဒီအနေထားမျိုးလေးပါ
။ခိုင်ပြည်နယ်ရဲ့မြောက်ပိုင်းမှာဖြစ်တဲ့ပြဿနာနဲ့ပတ်သက်ပြီးတော့ဒီဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုကူးသွားတယ်ဆိုပြီးတော့ပြောတာရရှိပါတယ်။မြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုကူးသွားတယ်ဆိုတဲ့လူတွေကိုဘင်္ဂလားဒေ့ရှ်ဘက်ကပြန်ပို့ဖို့ပြောနေတာတွေပါလေကြားနေရပါတယ်။အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ရောဘလို့အစီအစဉ်များရှိလဲ
။အခုပြောရဲဟာတော့တိတ်လူလူလုပ်ငန်းစဉ်တော့မဟုတ်ပါဘူး။ဘာလို့ဆိုတော့နော်ဒီတင့်ချက်ကကျွန်တော်တို့တွေကြားမှလည်းဒါမျိုးဟိုအရင်တော့ဖြစ်ခဲ့မှုတွေနော်အထွက်ပြေးသွားတယ်ဆိုတော့အနေထားမျိုးလေးတွေနောက်ကအဲ့ဒီမှာဒီကျွန်တော်တို့တွေကနေပြီးတော့မှတစ်ဖက်ညှိနှိုင်းပြီးတော့ပြန်လက်ခံမှုရှိတဲ့အနေထားမျိုးလေးတွေဒါအပြင်အမှနောက်ထပ်လုပ်ငန်းစဉ်အများကြီးပါတော့ဒါတော်တော်လေးက very lengthy process ကမှာပေါ့နော်တော်တော်ကာလကြာရှည်သွားမယ့်အနေထားမျိုးရှိပါတယ်အော်ညောဒါရီကတကယ်သက်ဆိုင်သက်ဆိုင်ရဝင်ကြီးဌာနတွေကပါဝင်ပတ်သက်မှုလည်းလုပ်မယ်လေအဲ့လောက်ဟုတ်တော့ special voice ဆိုတော့အလောက်ကြီးအသေးစိတ်ကိစ္စတွေတော့မပါလောက်ဘူးများပါတယ်ဖက်ကတော့အဲ့ဒီကိစ္စကိုထည့်သွင်းလာမယ်ဆိုတော့ကျွန်တော်တို့ဒါကတော့နော်ပြန်တုံ့ပြန်နေတာမျိုးကျွန်တော်တို့ဘက်ကတော့ဒီဒါနေပတ်သက်ပြီးတော့ဆွေးနွေးသွားဖို့တော့နော်စတင်ကိုယ့်ဘက်ကစဒီ initiative ယူပြီးစတင်ဆွေးနွေးဖို့တော့ဒါမရှိပါဘူး
ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့အောက်တိုဘာ9ရက်နေ့ကနေကြားဆောင်ရေကင်းစခန်းကိုအကြမ်းဖက်တိုက်ခိုက်ခံခဲ့ရတာကြောင့်မြန်မာဆိုရတပ်တွေဘက်ကအဲ့ဒီဒေသတွေမှာနေမြေရှင်းလင်းရေးတွေလှုပ်ဆောင်ခဲ့ပြီးတော့ဒေသတွေမှာရှိတဲ့မွတ်စလင်တွေအတော်များများလဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြပါတယ်။အချိန်ထဲမှာပဲရခိုင်ပြည်နယ်မြောက်ပိုင်းကဒီပဋိပက္ခတွေနဲ့ပတ်သက်ပြီးတော့ဒုသမ္မတဦးမြင့်စွေဦးဆောင်တဲ့ရခိုင်ပြည်နယ်စုံစမ်းစစ်ဆေးရေးကော်မရှင်ဟာမောင်တော်မျိုးကပြဿနာတွေဖြစ်ပွားခဲ့တဲ့ခြေရွာတွေကိုဒီကနေ့တွားရောက်ခဲ့ပြီးတော့ဒေသခံရွာသားတွေနဲ့တွေ့ဆုံခဲ့တယ်လို့ရခိုင်ပြည်နယ်စုံစမ်းစစ်ဆေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးစော်မြင့်ဖေက VOA ကိုပြောပါတယ်
။ဘောင်းတော့အခင်းဖြစ်တဲ့နေကျွန်တော်ဒီနေ့သွားပါတယ်။ရွာလူကြီးတွေနဲ့တွေ့တယ်။အဲ့မှာကိုရဲနီးယားဆယ်ရဲနီးယားအဲ့လိုဖြစ်တဲ့ကိစ္စတွေထဲမှာပါဝင်နေတဲ့ရွာတွေထဲကိုရောက်တယ်။အဲ့ဒီမှာရှိနေတဲ့ရွာသူရွာသားတွေကိုခေါ်ပြီးတယ်သူတို့စာဝတ်နေရင်ဘလို့နေသလဲဘလို့ခက်ခဲနေရှိသလဲ။အဲဘာလို့ပြင်ပြရတယ်လဲပုံမလင်းလင်းပြောပါဆိုပြီးတော့ဒါကျွန်တော်တို့ရဲ့အဖွဲ့ဥက္ကဋ္ဌဒုသမဂ္ဂကြီးကိုလည်းခေါ်ဆောင်ပြီးတော့ပုံမလင်းလင်းနဲ့ကျွန်တော်တို့ကမိသားမြန်မာတွေတော်တော်လုပ်ပါတယ
်မောင်းတော့တိုက်ခိုက်မှုနောက်ပိုင်းအခြေအနေတွေကိုစုံစမ်းစစ်ဆေးတဲ့အစိုးရကော်မရှင်ရဲ့ကနဦးအစီရင်ခံစာပါထုတ်ပြန်ချက်တွေဟာအဖြစ်မှန်ကိုဖုံးကွယ်ထားတယ်ဆိုပြီးတော့နယူးယောက်အခြေစိုက်လူခွင့်စောင့်ကြည့်အဖွဲ့ HRW အဖွဲ့ကတော့ပြီးခဲ့ရက်ကဝေဖန်လိုက်ပါတယ်ဒီပေါ်မှာရခိုင်ပြည်နယ်စုံစမ်းစစ်ဆေးကော်မရှင်အဖွဲ့ဝင်ဦးစော်မြင့်ဖေကတော့အခုလိုတုံ့ပြန်ပါတယ်
ကိုယ်ရင်းနဲ့မညီတဲ့ပြဿနာတွေပေါ်လာနိုင်တယ်လို့အချိန်မီမရှိတဲ့တည်င်းနေလဲထွက်လာနိုင်တာပဲအဲ့ဒီတော့နှစ်ခုတော့တပြိုင်တည်းစဉ်းစားဖို့လိုတယ်လေအားလုံးကကောလာလာလို့မပြောပါကျွန်တော်တို့ပြောတာကတက်ပြီးအထောက်ထားဟာယခုဒီခိုင်မမပေါ်တော့လို့မရသေးဘူးပြောတဲ့ခါတည်းမှာတိုင်နာပြောတော့ပြောနေကြတယ်တိုင်နာလည်းမရှိသေးဘူးဆိုတာမျိုးတော့ပဲကျွန်တော်ကပြောတယ
်မောင်နှောဒေသမှာနေထိုင်ကြတဲ့မွတ်စလင်တွေဟာအစိုးရရဲ့ရခိုင်ပြည်နယ်စုံစမ်းစစ်ဆေးရေးကော်မရှင်ပြင်ဘာသာရေးအဖွဲ့တွေနိုင်ငံတကာ NGO အဖွဲ့တွေနဲ့လည်းဒီကနေ့တွေ့ဆုံခဲ့တယ်လို့ဦးစော်မြင့်ဖေကပြောပါတယ်ခင်ဗျာ